အမေရိကန်ဒုသမ္မတဟောင်းမိုက်ပန်စ်ရဲ့အင်ဒီယနာပိုလစ်မြို့ကနေအိမ်ကိုတောက်ကြနေတော့က FBI တာဝန်ရှိသူတွေရှာဖွေရမှာတက်ဆိုင်သူတွေသာတီးသန့်ဖတ်ရန်လို့ရေးထားတဲ့အစိုးရစာရွက်တစ်ခုကိုတွေ့ရှိတယ်လို့ FBI ကပြောပါတယ်ဒုသမ္မတဟောင်းပန်စ်ရဲ့နေအိမ်မှာအလားတူဒီ classified လို့ရေးသားထားတဲ့စာရွက်စာတမ်းတချို့တွေ့ရှိခဲ့ပြီးတဲ့နောက်အခုလို FBI ကထပ်မံရှာဖွေခဲ့တာပါဒုသမ္မတဟောင်းပန်စ်ရဲ့ခွင့်ပြုချက်နဲ့ရှာဖွေမှုအတွင်မှာသူ့ရဲ့ရှင်းနေကနအိုးစစ်ကြည့်စဉ်တုန်းကမတွေ့ခဲ့တဲ့ဒီစာမျက်နှာ6ခုကိုလည်းထပ်ပြီးတော့တွေ့တယ်လို့တရားရေးဌာနကပြောပါတယ်။အဲဒီစာမျက်နှာတွေပေါ်မှာတော့ရှေ့ဝက်ထားရမယ်ဆိုတဲ့သတိပေးရေးသားချက်တွေမပါဘူးလို့လည်းပြောပါတယ်။တရားရေးဌာနတာဝန်ရှိသူတွေတအိမ်လုံးကိုအတားအဆီးမရှိရှာဖွေခွင့်ရခဲ့ပြီးတော့ရှာဖွေနေချိန်မှာဒုသမ္မတဟောင်းပန်စ်နဲ့ဇနီးတွေတို့နေအိမ်မှာရှိနေပါဘူး။ဒုသမ္မတဟောင်းရဲ့နေအိမ်မှာတီးသန့်ဖတ်ရန်လို့ရေးသားထားတဲ့ရေးသားချက်တွေပါတဲ့ဒီ classified လျှို့ဝှက်စာရွက်စာတမ်းတချို့တွေ့တယ်လို့သူ့ရဲ့ရှေ့နေ Greg Jacobs ကအမျိုးသားမော်ဂွန်တိုက်ကိုဇန်နဝါရီလမှာစာရေးသားအကြောင်းကြားခဲ့တာပါသမ္မတဂျိုးဘိုင်ဒန်ဟာလည်းဒုသမ္မတဖြစ်ခဲ့စဉ်အချိန်တုန်းကအလားတူလျှို့ဝှက်ထားရမယ့်စာရွက်စာတမ်းတွေကိုသူ့ရဲ့တက်သည့်ပညာရှင်များအဖွဲ့ရုံးကမှရောဒလဝဲမြို့နေအိမ်မှာပါတွေ့ခဲ့တဲ့အတွက်အမျိုးသားမော်ဂွန်တိုက်ကိုအကြောင်းကြားခဲ့ရပါတယ် FBI ကလည်းသမ္မတဘိုင်ဒလဝဲမြို့ကနေအိမ်ကိုရှာဖွေခဲ့ပြီးမဲ့စာရွက်စာတမ်းတွေထပ်မံတော့မတွေ့ခဲ့ပါဘူးလျှို့ဝှက်ထားရမယ့်အစိုးရစာရွက်စာတမ်းတွေမော်ဂွန်တိုက်ကိုပြန်မအပ်ဘဲပုဂ္ဂိုလ်ရေးပိုင်နေရာတွေမှာတွေ့တဲ့ကိစ္စကိုစုံစမ်းဖို့လဲတရားရေးဌာနကအထူးစုံစမ်းစစ်ဆေးမှုခန့်အပ်တာဝန်ပေးထားပါရှင်